မြန်မာနိုင်ငံမှာတမတော်သားတွေကျူးလွန်တဲ့ပြစ်မှုတွေအထူးသဖြင့်လူသတ်မှုတွေမှာအရေးယူရဲဆိုတာအင်ပနန်ချာချာပပဖြစ်တယ်လို့တရားရေးအတိုင်းဝိုင်းကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအင်းနင်ရွာလူသတ်မှုမှာအပြည်ပြည်ဆိုင်ရာရဲ့အာယုံဆိုင်မှုတွေများခဲ့တာကြောင့်အရေးယူခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အရေးယူခံသူ9ဦးမှာထုံနှံ10နှစ်စီအပြစ်ပေးခံပေမဲ့ရှစ်လဆိုတဲ့အချိန်ကာလအတွင်းပြန်ပြီးလွတ်လာခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးကပြောတာကတော့သူတို့ခုနှစ်ဦးပြန်လွတ်လာတာဟာဥပဒေနဲ့အညီဖြစ်တယ်လို့ဆိုပါတယ်။2008ခုနှစ်မတိုင်ခင်အချိန်တုန်းကဆိုရင်တက်မတော်သားတွေဟာရာဇဝတ်မှုတစ်ခုခုကိုကျူးလွန်ခဲ့ရင်အရက်ဖက်ဥပဒေအရအရေးယူခံရတယ်လို့ပဲစစ်ဖက်ဥပဒေအရလည်းအပြစ်ဒဏ်ခံပြီးအပြစ်ဒဏ်နှစ်ခုကြာခံရလေးရှိပါတယ်။နောက်ပိုင်းမှာတော့တက်မတော်သားတွေအတွက်တီးကြားစစ်ဆေးအရေးယူတာတွေပြုလုပ်ခဲ့ပါတယ်။2014ခုနှစ်ကကြိုင်မျိုးမျိုးနယ်အတွင်းဖြစ်ခဲ့တဲ့အလူသတင်းတော်ကိုပါကြီးအသက်ခံရတဲ့အမှုမှာတရားခံတက်မတော်သား2ဦးကိုတက်မတော်အချင်းစစ်တရားရုံးမှာစစ်ဆေးပြီးလွှတ်ပေးလိုက်ပါတယ်။ကိုပါကြီးရဲ့ရှင်နေဥရောပဆောင်းဝန်ကတော့ဒီအမှုကိုအရက်ဖက်ရုံးဖြစ်တဲ့ကြိုင်မျိုးမျိုးနယ်တရားရုံးကကိုပါကြီးဟာအသက်ခံရတာဖြစ်တယ်လို့ဆုံးဖြတ်ခဲ့တဲ့အကြောင်းပြောပြပါတယ်။
ညနေတရားသူကြီးအခုကွယ်လွန်သူဦးတဲအောင်ကနေပြီးတော့ကိုပါကြီးဒီတစုံတရားသောယောဂါကြောင့်မဟုတ်ဘဲနဲ့တူတယောက်ကြီးပြစ်ကတ်မှုကြောင့်တူတယောက်ကြောင့်အသက်ဆုံးရှုံးရခြင်းဖြစ်တယ်လို့ဆုံးဖြတ်လိုက်တယ်။သို့သောအဲ့ဒီအနေပတ်သက်ပြီးကျွန်တော်တို့ကလူသားမှုဖွင့်ပေးပါ။သို့မဟုတ်လူသိမှု304ပုံမှန်ကွယ်ကာကြီးကဖွင့်ပေးပါဆိုကျွန်တော်တို့ရှောက်တော်လည်းမအောင်မြင်ဘူး။အစင်းစင်းရှောက်တယ်မအောင်မြင်ဘူး။နော်အမှုကိုပိတ်သိမ်းခဲ့တဲ့အတွက်ကျွန်တော်တို့ကဒါကိုစာဂျွန်တော်ရှောက်ခဲ့ပါတယ်စာဂျွန်တော်ရှောက်တော်လည်းပဲစာဂျွန်တော်မှာကျွန်တော်တို့အောင်မြင်မှုမရဘဲနဲ့ပါလက်ခံရပါတယ
်အလားတူပဲကချင်ပြည်နယ်ဖားကန့်မှာ2012ခုနှစ်ကဖြစ်ပွားခဲ့တဲ့ကိုရန်ကျောင်းသူလေးတနတ်ကြီးတင့်ပြီးတေဆုံးခဲ့ရတဲ့အမှုမှာလဲတိုင်ကြားသူဖားကင်ဥပဒေရှောင်ကိုပဲအရေးယူခဲ့တာဖြစ်ပါတယ
်အဲကျွန်တော်ကတန်ပြန်တရားဆွဲတာပေါ့အဲကျွန်တော်ရဲ့တမီးရဲ့ကိစ္စကျေးရှင်းရမယ်စဉ်းစားရမယ်စဉ်းစားပေးမယ်ဇာတမတော်ကကျွန်တော်ကိုတရားဆွဲလိုက်တဲ့ခါကျတော့ကျွန်တော်ကဒါပြောမလဲအဲ့ဒီတမတော်ကတရားဆွဲတဲ့ဟာကိုမနေပဲကျွန်တော်ကကြံရှင်းပြရတယ်လေ
ဥပဒေရှောင်ပြောပြသွားတာပါတမင်းငယ်ပြစ်သက်ခံတာနဲ့ပတ်သက်ပြီးတက်တည်တွေလည်းရှိခဲ့ပါတယ်လို့ဥပဒေရှောင်ကပြောပြပါတယ
်ကျွန်တော်တမင်းတယောက်တည်းမဟုတ်ပါဘူးသူတို့ခဏယောက်ကလေးတယောက်နဲ့ဆိုခဏယောက်ဆံမတယောက်ပါတယ်အဲ့လိုဝတ်နေတဲ့ဟာကိုစင်ငယ်ချင်းနဲ့အကုန်မြင်တယ်လေအဲမောင်းတင်မမတောက်ခေါက်ပဲမဆေးဆိုပဲမအဲတမင်းတကာကြီးပြစ်ထက်လိုက်တာအကုန်မြင်တာကြီးကိုဆိုတဲ့ခါကျတော့ကျွန်တော်ကိုတရားဆွဲတဲ့ခါမှာကျွန်တော်ရဲ့တက်တည်တွေအားအလုံးအထွတ်ဆိုပြီးသားဖြစ်ပါတယ်ဒါတော့မှကျွန်တော်ကိုမလုပ်တလဲဆိုတော့ကျွန်တော်အမှုရှုံးတဲ့ပုံစံမျိုးနဲ့ထောင်တန်6လသို့မဟုတ်ငွေတန်5000ဆိုမှကျွန်တော်ကမို့စီရင်လေ
လားတူပဲ2019ခုနှစ်ဒီဇင်ဘာလကကင်းရင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အရသာတူနဲ့ KNPPတပ်ဖွဲ့ဝင်3ဦးအသက်ခံရတဲ့အမှုဟာလေပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့နေနေတာသာတက်သေးတူစစ်ဆေးဖို့ကြံနေသေးတယ်ဆိုပြီးဘာမှဆက်လက်လုပ်ကင်ခြင်းမရှိဘူးလို့သိရပါတယ် KNPP ပါတီရဲ့ဒုတိယဥက္ကဋ္ဌခူးဦးရဲပြောပြတာကအ
ဲ့ဒါကြောင့်ပြောတာပေါ့ process ကသိပြီးတော့နင်းတော့မမအောင်လို့ကျွန်တော်တို့ဖက်ကဘယ်သူပဲဝါရလို့သူတို့တက်သေးတက်ဆိုပြီးမှပဲဟိုအရေးယူဆောင်ရွက်မယ်စုံစားမယ်ဆိုတဲ့ပုံမျိုးဖြစ်နေတော့တကယ်ရမှာဆိုရင်သူတို့မြင့်မြတ်တတရားစင်မယ်ဆိုလို့ရှိရင်တော့သူတို့ဖက်ကလည်းဘယ်သူပြိမိတ်ပြေးတယ်လဲဘယ်သူကကိုယ်တိုင်ကိုကြကျူးလွန်တယ်လဲဆိုတော့အမျိုးတွေကသူတို့ကိုယ်တိုင်ကလိုက်ဖို့လိုတာပေါ့နော်ဒါမြတ်တဲ့တရားစင်မှုဆိုရင်ပေါ့နော်အခွာကကျွန်တော်တို့ပြောမှာဆိုတော့အမျိုးကဒါမဖြစ်သိမ်းဘူးပေါ့
ဒီအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့တရားစင်ရေးမှာပြည်တွင်းပြည်ပဝေဖန်မှုတွေအများပြားထွက်ပေါ်နေပါတယ်လက်ရှိမှာရခိုင်ပြည်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးပြပပြားတွေပိုးပြီးတိုးတိုးလာနေပါတယ်။ဒါကြောင့်အင်းနင်ရွာလူတက်မှုမှာအရေးယူပြလိုက်တယ်လို့ဝေဖန်ကြပါတယ်။ဒါပေမဲ့ထုံနှံ10နှစ်ချခံထားသူတွေကိုတနှစ်မပြည့်ခင်လွတ်ပေးလိုက်တာဟာအယုတ်ဆိုးလွန်းလာပါတယ်လို့အခုဝေဖန်နေကြပါပြီ။ဒီအခြေအနေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AI ကဒီလောက်ရကနေမြမတရားစီရင်ရေးရဲ့ရိုးပေါကြီးတရင်လွတ်လပ်ခွင့်ရဲ့ရိုးပေါကြီးကိုမြင်လိုက်ရပါတယ်လို့ဆိုပါတယ်။ဒါပြင်မြန်မာနိုင်ငံကတရားစီရင်ရေးမှာလုံခြုံရေးတပ်ဖွဲ့တွေနဲ့ပတ်သက်ရင်စံနှမျိုးဖြစ်နေပါတယ်လို့လည်းဝေဖန်လိုက်ပါတယ်ဒီပြောဆိုကြရဲ့နောက် စဉ်းစားဆရာရှိလာတာကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ကျူးလွန်ပါတယ်ဆိုတဲ့ပြစ်မှုတွေကိုတက်သေးတကာရနဲ့တိုင်ကြားပါဟုတ်မှမှာကအရေးယူပါမယ်လို့မြန်မာအာဏာပိုင်တွေပြန်လည်ပြောဆိုချက်တွေကိုကြားရောင်လာမိပါတယ်အခုဖြစ်နေတဲ့အခြေအနေအရပြစ်မှုကျူးလွန်သူတွေကိုအဖမ်းပြပြီးဥပဒေနဲ့အညီပြန်လွှတ်ပေးမှလားဆိုတဲ့မေးစရာမေးခွန်းဖြစ်နေပါတယ်ခင်ဗျာ